ကိုရီးယားနယ်စပ်စစ်မဲ့ဆောင်ကိုအမေရိကန်ဒုသမ္မတသွားခဲ့ပြီးမြောက်ကိုရီးယားရဲ့ရက်စက်တဲ့အာဏာရှင်စနစ်နဲ့မတီးမငြိမ်ဖြစ်စေတဲ့လက်နက်အစီအစဉ်တွေကိုဝေဖန်ရှုတ်ချလိုက်ပါတယ်။မြောက်ကိုရီးယားကဓာတ်ပုံမဆိုင်ဒုံးတစ်ခုကိုစမ်းသပ်ပစ်လွှတ်ခဲ့ပြီးတရက်မပြည့်ခင်အချိန်မှာဒုသမ္မတကမလာဟဲရစ်ကတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဆောင်ကိုသွားရောက်ပြီးအခုလိုပြောခဲ့တာပါ။ဒီစမ်းသပ်မှုတွေဟာရန်စနေတယ်ဆိုတာရှင်းနေပါတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်။ဒီနေ့ထဲမြောက်ကိုရီးယားဘက်ကဒုံးကျည်စမ်းသပ်ပစ်လွှတ်မှုစံချိန်တင်သွားချိန်မှာကိုရီးယားနှစ်နိုင်ငံနယ်စပ်ကပန်မွန်ဂျုံရွာမှာဒုသမ္မတဟဲရစ်ပြောကြားခဲ့တာပါမြောက်ကိုရီးယားမှာရက်စက်တဲ့အာဏာရှင်စနစ်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေပြီးငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်နေတဲ့တရားမဝင်လက်နက်အစီအစဉ်တွေကိုမြောက်ကိုရီးယားကလုပ်နေတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်ဒီနေ့ချက်တာရင်းနဲ့အစောပိုင်းတုန်းကတော့ဆိုးမျိုးတွေမှာတောင်ကိုရီးယားသမ္မတယွန်းဆော့ယိုနဲ့အမေရိကန်ဒုသမ္မတဟဲရစ်တို့တွေ့ဆုံခဲ့ကြပါတယ်အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံ290ကြာမှာမိတ်ဖြစ်မှုဟာကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးနဲ့ဒေသရင်းလုံခြုံရေးပုံရိပ်မှန်းချက်အတွက်အရေးပါတယ်လို့သမ္မတယွန်းနဲ့တွေ့ဆုံစဉ်မှာဒုသမ္မတဟဲရစ်ကပြောခဲ့ပါတယ်ခင်ဗျာ